ကလနာယောဂီပါမတော်ကောင်းတို့ယခုချိန်ကမှစပြီးတရားရှိမှတ်ပွားများကြရမှာဖြစ်ပါတယ်တရားရှိမှတ်တဲ့အခါမှာမိမိတို့ထိုင်နေကြအရိယာပုဂ္ဂိုလ်ပြုပြင်ပြီးတော့အမျိုးသားများဆိုရင်ဓမ္မလင်္ကေထိုင်မျိုးသမီးများဆိုရင်ဓမ္မလင်္ကေထိုင်နေဖြစ်စေကျင့်ကြံထိုင်နေဖြစ်စေမိမိတို့ကျန်တဲ့နေရာအရိယာပုဂ္ဂိုလ်ပြုပြင်ပြီးတော့ထိုင်ကြရမှာဖြစ်ပါတယ်အဲ့ဒီလိုထိုင်ပြီးဆိုရင်ဝင်နေလေမမှန်ရှုထွက်လေလေမမှန်ဆိုင်လို့အာနာပါနကမ္မထာကစတင်ပြီးတော့တရားဓမ္မစကြံကြိုးကိုအားထုတ်ကြရမှာဖြစ်ပါတယ်အာနာပါနကမ္မထာနေမိရောအတွက်အခြေခံတရားဖြစ်တဲ့အတွက်မူလကမ္မထာလို့ဒီလိုခေါ်ပါလေမူလကမ္မထာကျင့်စဉ်နဲ့တမာရီတရားကလေးရလာပြီဆိုတော့မှမိမိရဲ့ခန္ဓာအနှံ့ပြားမှာပေါ်ပေါက်လာတဲ့ထူးခြားတဲ့သဘောတရားကလေးတွေကိုတမာကြီးနဲ့ပညာတွဲပြီးတော့ကြည့်ပေးရမှာဖြစ်ပါလေ။ဘယ်နေရာမှာပဲထူးခြားတဲ့သဘောပေါ်တဲ့သဘောတရားကလေးကိုတမာကြီးနဲ့ပညာတွဲပြီးတော့ကြည့်ပေးပါ။ထူးခြားတဲ့သဘောတရားတွေထဲမှာခံလာတဲ့သဘောတရားရဲ့မခံလာတဲ့သဘောတရားရဲ့ဘယ်လိုရှိပါလဲ။ခန္ဓာရဲ့သဘောတရားပေါ်ရင်ဒုက္ခဝေဒနာဖြစ်တယ်။မခန္ဓာရဲ့သဘောတရားပေါ်ရင်ဒုက္ခဝေဒနာဖြစ်တယ်။ဒုက္ခဝေဒနာပေါ်ရင်လည်းဒုက္ခဝေဒနာရဲ့ဖြစ်ပျက်ကိုမြင်အောင်ကြည့်ပါ။ဒုက္ခဝေဒနာပေါ်ရင်လည်းဒုက္ခဝေဒနာရဲ့ဖြစ်ပျက်ကိုမြင်အောင်ကြည့်ပါ။ခန္ဓာရဲ့သဘောတရားလေးပေါ်လို့မကြည့်ရမှမသိဘူးဆိုပြီးတော့လည်းပဲတူဝင်မနေပါနဲ့။မခန္ဓာတဲ့သဘောတရားလေးပေါ်လို့တမာရကြည်ဒီနဲ့နိုင်နေအောင်မကြည့်နိုင်ဘူးဆိုပြီးတော့လည်းပဲစဉ်းညစ်မနေပါနဲ့ဝိပဿနာတရားရှုတယ်ဆိုတာမိမိခန္ဓာကိုယ်ကပေါ်လာတဲ့သဘောတရားကလေးတွေကိုဘာသဘောတရားပဲပေါ်တာကိုမြင်အောင်ကြည့်ရမှာပါဒီခန္ဓာဆိုတာကအတ္တခန္ဓာမဟုတ်ပါဘူးအနတ္တခန္ဓာပါကိုယ်ဖြစ်စေခြင်းလို့ဖြစ်လာမဲ့ခန္ဓာမဟုတ်ပါဘူး။သူကဘာဝါနဲ့သူအကြောင်းတိုက်ဆိုင်တယ်လို့ဖြစ်ပေါ်နေမဲ့ခန္ဓာတွေဖြစ်ပါတယ်။ဒါကြောင့်ဒုက္ခဝရဏကိုရှင်းမယ်သူဒုက္ခဝရဏကိုမရှင်းဘူးဆိုတဲ့ရွေးချယ်လို့မရပါဘူး။ဒုက္ခဝရဏလေးကိုအရှိရခဲလို့မရှိခြင်းဘူးဒုက္ခဝရဏလေးမှရှင်းမယ်ဆိုပြီးတော့လည်းပဲရွေးချယ်နေလို့မရပါဘူး။ဘာဝရဏပဲပေါ်တဲ့ဝရဏကိုရှိရမှာကယောဂိညာရဲ့အလောက်ပါဘူးမိမိရဲ့တဏ္ဍာမပေါ်လာတဲ့ဝရဏကိုဖြစ်သဘောပြက်သဘောမြင်အောင်ကြည့်ရင်အဲ့ဒီဝရဏတစ်ပင်အိဋ္ဌဝရဏတစ်ပင်ဒုက္ခဝရဏတစ်ပင်အနတ္တဖြစ်ပါတယ်အိဋ္ဌဒုက္ခအနတ္တမြင်လိုက်တဲ့အချိန်မှာပုဂ္ဂိုလ်တ attva တွေစိတ်ကောင်းပြီးတော့ဓမ္မသဘောတရားပေါ်မှာဉာဏ်သက်ရောက်နေပါလိမ့်မယ်လာမဟုတ်ဘူးတမောဘူးယောက်ျားမိမမဟုတ်ဘူးဒုပေါင်းကချိလက်မဟုတ်ဘူးလို့ဒီရည်တွေသိလာပြီဆိုရင်ယောဂီများရဲ့အတိတဲမှာတက္ကရာဒိဋ္ဌိတရားလည်းပဲပြင်ဆင်နေပါလေဖြစ်သဘောပြသဘောလေးတွေတွေ့လာပြီဆိုရင်မခံရတဲ့သဘောမတည်တမ်းတဲ့သဘောအနိစ္စသဘောကိုမြင်လိုက်နိုင်သည့်အတွက်သတ္တရာဒိဋ္ဌိတရားများလည်းပြင်ဆင်ပါလေဒီဘောတရားလေးတွေရဲ့အကြောင်းကျိုးဆက်သွယ်မှုမှာကင်းလို့ဖြစ်ပေါ်လာတဲ့အကြောင်းကျိုးဆက်သွယ်ပုံကလေးတွေကိုသိအောင်ကြိုးစားပေးလိုက်နိုင်မယ်ဆိုရင်ဩစိတာဒိဋ္ဌိတရားများလည်းကျင်းစင်ပါလေ။ဒါကြောင့်ယောဂီပုဂ္ဂိုလ်များကမိမိတို့ရဲ့တဏ္ဍာမှာရှိတဲ့ဒိဋ္ဌိဆိုတဲ့ကိလေသာကျင်းစင်အောင်ရှုဖို့တာအဓိကဖြစ်ပါလေ။ဒုက္ခဝရဏကိုရှုလို့ဒုက္ခဝရဏရဲ့ဖြစ်သဘောပြသဘောလေးတွေကိုမြင်ရင်ယောဂိများရဲ့တဏ္ဍမှာဒိဋ္ဌိ၃မျိုးဆင်းတယ်လို့ဒုက္ခဝရဏလေးကိုရှုလို့ဒုက္ခဝရဏရဲ့ဖြစ်ဘောပြက်ဘောလေးကိုမြင်ရင်လည်းယောဂိများရဲ့တဏ္ဍမှာဒိဋ္ဌိ၃မျိုးကိုဆင်ပါလေ။အဓိကကတော့မိမိတဏ္ဍမှာရှိတဲ့ဒိဋ္ဌိကိလေသာကိုဆင်ဖို့ကအဓိကပါ။ဒုက္ခဝရဏဖြစ်မှဒုက္ခဝရဏဖြစ်မှဆိုတဲ့ရွေးချယ်လို့မဖြစ်ပါဘူး။လောကဘုမဟာအဖြစ်ယောဂတဲ့ပုဂ္ဂိုလ်တယောက်တည်း ဆရာကပြီးတဲ့စေကိုကြိုက်တယ်ဖြစ်စေမကြိုက်တယ်ဖြစ်စေဒီစေကိုတောင်းဆောင်မှုဝေရမှာပဲခြုံတယ်စေတော့မှယောဂပြောင်းမယ်ဆိုရင်ခြုံတယ်စေတော့ရမှာပဲခြင်းတယ်စေတော့မှယောဂပြောင်းမယ်ဆိုရင်ခြင်းတယ်စေတော့ရမှာပဲခါတဲ့စေတော့မှယောဂဝရဏပြောင်းမယ်ဆိုရင်ခါတဲ့စေလည်းပဲတော့ရမှာပဲမတော့ချင်ပါဘူးလို့မြင်နေလို့မရပါဘူးမတော့ခဲနေယောဂမပြောင်းရုံမရှိမှာပါအနာနဲ့စိတ်တက်အောင်ပြတတ်တဲ့ဆရာသမားများရဲ့အလိုအရာမိမိကြိုက်တယ်ဖြစ်စေမကြိုက်တယ်ဖြစ်စေယောဂပြောင်းမယ်ဆိုရင်ဖြစ်မြင့်ပြီးတော့တောင်းရပါမယ်ထိုနည်းလူကပါပဲမိမိတဏ္ဍာမှာဒုက္ခဝရဏရဲ့ဒုက္ခဝရဏရဲ့ဥပိ္ပခဝရဏရဲ့လို့ဝရဏ၃မျိုးပါတစ်မျိုးမဟုတ်တစ်မျိုးပေါ်နေတတ်ပါလေဒီခန္ဓာဒီအနတ္တခန္ဓာဖြစ်တဲ့အတွက်အနတ္တခန္ဓာရဲ့သဘောအရာမင်းရဲ့လိုအပ်တဲ့ဘာတစ်ခုမှပေါ်မှာမဟုတ်ပါဘူးအကြောင်းတိုက်ဆိုင်လို့ဖြစ်လာတဲ့အကျိုးတရားအကြောင်းကဖန်တီးပြလိုက်ရင်ဖန်တီးပြလိုက်တဲ့အတိုင်းအကျိုးတရားတွေဖြစ်ပေါ်လာမှာပါဒုက္ခဝရဏလည်းဖြစ်ခြင်းဖြစ်မယ်ဒုက္ခဝရဏလည်းဖြစ်ခြင်းဖြစ်မယ်ဥပိ္ပခဝရဏလည်းဖြစ်ခြင်းဖြစ်မယ်ဘာဝရဏပဲပေါ်တဲ့ဝရဏရှိဖို့ကယောဂီများရဲ့တောင်းပါဒုက္ခဝရဏကြီးလို့ဖြစ်ဖြစ်မြင်ရင်လည်းယောဂီများရဲ့တန်တမ်းမှာဒိဋ္ဌိတစ်မျိုးဆင်ပါလေဒုက္ခဝရဏကြီးလို့ဖြစ်ပြမြင်ရင်လည်းပဲယောဂိများရဲ့တဏ္ဍာမှာဒိဋ္ဌိ၃မျိုးဆင်ပါတယ်။ဥပိ္ပခဝရဏကြီးလို့ဖြစ်ပြမြင်ရင်လည်းယောဂိများရဲ့တဏ္ဍာမှာဒိဋ္ဌိ၃မျိုးဆင်ပါတယ်။ဒိဋ္ဌိစေမုဂ္ဂတာအဓိကပါ။ဘာဝရဏဖြစ်ဖို့ကအဓိကမဟုတ်ပါဘူး။ဝရဏမှယမဟုတ်ပါဘူးစိတ်ပေါ်ရင်လည်းစိတ်ကိုရှိပါမှာပဲ၊ရုပ်ပေါ်ရင်လည်းရုပ်ကိုရှိပါမှာပဲ။မိမိတဏ္ဍာမှာစိတ်ရဲ့စိတ္တရဲ့ရုပ်ရဲ့ဆိုတဲ့ပရမတ္ထတရား၃မျိုးတခုမဟုတ်တခုပေါ်လာပါလေ။အဲဒီတမှာစိတ်နဲ့စိတ်တည်းဆိုတာအများအားရှင်တွဲပြီးပုံလေးရဖြစ်တဲ့အတွက်စိတ်တရားကလေးပေါ်ရင်လည်းစိတ်တည်းတရားပါပါလေ။စိတ်တည်းတရားပေါ်ရင်လည်းစိတ်တရားပါပါလေ။ဝရဏကရာစိတ်တည်းဖြစ်တဲ့အတွက်ဝရဏရှုလဲစိတ်ကိုရှုရရောက်တယ်။စိတ်ကိုရှုလဲဝရဏကိုရှုရရောက်ပါလေ။ဒါကြောင့်ဘာဝရဏပဲပေါ်ပေါ်ဘာစိတ်ပဲပေါ်ပေါ်ပါရုပ်တရားတွေပဲပေါ်ပေါ်ပေါ်တဲ့တရားကိုတမာရိမဂ္ဂင်သုံးပါးနဲ့စိုက်ပြီးတော့ကြည်လိုက်တော့အော်ဒါရုပ်ပဲနံပဲဆိုတဲ့အတိတ်ကလေးသိရတယ်။ပညာမဂ္ဂင်နှစ်ပါးနဲ့ထပ်မံပြီးတော့စုစိုက်ကြည်လိုက်တဲ့အခါမှာရုပ်တရားကလည်းဖြစ်ပြဒုက္ခသစ္စာနံတရားကလည်းဖြစ်ပြဒုက္ခသစ္စာအော်ဒါဒုက္ခသစ္စာတွေကြီးပဲဆိုတဲ့သစ္စာမြင်တဲ့သစ္စာဉာဏ်ကလေးရလာပါလေ။အဲ့ဒီအချိန်မှာမိမိရဲ့သန္တာမှာတမာရိမဂ္ဂင်တော့မှာပညာမဂ္ဂင်နှစ်ပါးစုံလို့မဂ္ဂင်၅ပါးပူပေါင်းပြီးရောရုပ်ရဲ့ဖြစ်သဘောပြည့်သဘောကိုလည်းဒီမဂ္ဂင်၅ပါးနဲ့ပဲကြည့်ပါ။နာရဲ့ဖြစ်သဘောပြည့်သဘောကိုလည်းဒီမဂ္ဂင်၅ပါးနဲ့ပဲကြည့်ပါ။ဖြစ်သဘောပြည့်သဘောကိုမြင်လိုက်တဲ့အချိန်ကဝိပဿနာဉာဏ်လေးဖြစ်နေတဲ့အချိန်မှာအဲ့ဒီဝိပဿနာဉာဏ်လေးဖြစ်နေတဲ့အချိန်မှာတမာရိမဂ္ဂင်တော့မှာလည်းပြည့်စုံပညာမဂ္ဂင်နှစ်ပါးနဲ့လည်းပြည့်စုံပြီးတော့မဂ္ဂင်ဆိုတဲ့လမ်းကြောင်းပေါ်သို့ချောင်းချောင်းတန်းတန်းကြီးရောက်နေပြီလို့မှတ်လိုက်ပါမဂ္ဂင်လမ်းကြောင်းပေါ်မှာဝိပဿနာဉာဏ်ကလေးနှုတ်ရကနေရင့်အောင်တရဏဝိပဿနာကနေဘလဝဝိပဿနာဖြစ်အောင်ဖြစ်ပြတဲ့မြေယာကနေဖြစ်ပြတဲ့မောအောင်ဖြစ်ပြမောယာကနေဖြစ်ပြတဲ့ဆောင်းအောင်ဆက်လက်ပြီးတော့ကျေးဇူးသွားကြမယ်ဆိုရင်မိမိတို့ဒီမှန်းနေအတိုင်းပဲဒိဋ္ဌိကိလေသာအမြင့်ပြရုပ်သိမ်းချုပ်ငြိမ်းပြီးတော့အပေလေးပါးသံသရာဆိုတဲ့ဒုက္ခတိလမ်းကြောင်းလည်းပဲအပြည့်ပြန်ပိတ်လို့နိဗ္ဗာန်ဆိုတဲ့ပဏိဒုက္ခအမြတ်တဲ့လမ်းကြောင်းအပြည့်ပြန်ပွင့်နေပါပြီ။ဒါကြောင့်ဘယ်ကပိတ်လို့နိဗ္ဗာန်ကပွင့်ရော။ဒိဋ္ဌိကိလေသာကိုပယ်တတ်တဲ့နေရာမှာဘယ်ရောက်ပင်တာဘယ်ခန္ဓာပဲပေါ်ပေါ်ပေါ်လာတဲ့ယုံနာခန္ဓာကိုဖြစ်ပြတဲ့မြအောင်ကြည်ပေးပါဖြစ်ပြတဲ့မောအောင်ကြည်ပေးပါဖြစ်ပြတဲ့ဆုံးအောင်ကြည်ပေးပါမဖြစ်မပြရာဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်အောင်ကြည်ပေးပါအဲဒီလိုကြည်ပေးကြမယ်ဆိုမိမိတို့ယဉ်မှန်တောင်းတတဲ့အတိုင်းနိဗ္ဗာန်ချမ်းသာဧကံမုတ်ချမျက်မှောက်ပြုနိုင်ပါလိမ့်မယ်အဲဒါကြောင့်မလို့ ယောဂီပန္ဒရာဘာမတရေသည်မိမိတို့ရဲ့တန်တမှာဒုက္ခဝေဒနာပေါ်လဲဖြစ်ဖြစ်မြင်အောင်ကြည့်ဒုက္ခဝေဒနာပေါ်လဲဖြစ်ဖြစ်မြင်အောင်ကြည့်ဥပိ္ပခဝေဒနာပေါ်လဲဖြစ်ဖြစ်မြင်အောင်ကြည့်ဝေဒနာချက်အောင်ကြည့်နေတာမဟုတ်ပါဘူးဝေဒနာရဲ့ဖြစ်ပျက်ကိုမြင်အောင်ကြည့်နေတာပါဒုက္ခဝေဒနာငြိမ်းအောင်ကြည့်နေတာမဟုတ်ပါဘူးဒုက္ခဝေဒနာရဲ့ဖြစ်ပျက်ကိုမြင်အောင်ကြည့်နေတာပါအနာပြောက်ဖို့ကြည့်နေတာမဟုတ်ပါဘူးနားတဲ့သဘောတရားလေးကိုစဉ်းစားကြည့်တော့နာတဲ့သဘောတရားလေးရဲ့တဘာဝကိုမြင်အောင်ကြည့်နေတာပါနာတဲ့သဘောတရားလေးပေါ်လဲနာတဲ့သဘောတရားလေးရဲ့တဘာဝဖြစ်သဘောပြစ်သဘောကိုမြင်အောင်ကြည့်ပေးပါအနာလေးပြောက်သွားရင်လည်းအနာပြောက်တဲ့တဘာဝဖြစ်သဘောမြင်သဘောကိုပြက်သဘောကိုမြင်အောင်ကြည့်ပေးပါအဲဒီလိုကြည့်ပေးနေရင်လည်းဝိပဿနာဉာဏ်ကလေးတွေရင့်လို့ဝိပဿနာဉာဏ်ကနေပြီးတော့လောကုတ္တရာမဉာဏ်ရအောင်တစ်ဆင့်နဲ့တစ်ဆင့်ရင်းတဲ့ရင်းအောင်ကျိုးကျိုးစားစားနဲ့ရှုမှတ်သုံးသပ်ပွားမြောက်ပေးကြပါလို့တိုက်တွန်းလိုက်ပါတယ်